အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်နယ်မှုဆိုင်ရာအခြေခံသဘောတူညီချက်တရက်ကိုမနေ့ကဝါရှင်တန်ဒီစီမြို့တော်မှာနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။သမ္မတဦးသိန်းစိန်ရဲ့အမေရိကန်ပြည်ထောင်စုတရက်ဝင်ခီးစဉ်အတွင်းမှာနှစ်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်လို့သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။အကြောင်းစုံကိုတော့ကိုသားညွန့်ဦးကတင်ဆက်ပေးမှာပါရှင်
။ Trade and Investment Framework Agreement ဒီကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်နယ်မှုဆိုင်ရာအခြေခံမူပေါင်းသဘောတူညီချက်တရက်ကိုအမေရိကန်ကုန်သွယ်ရေးအထူးကူစလေဒီမီထရပ်မရင်တပ်စ်နဲ့ဒီမြန်မာနိုင်ငံဘက်ကဆိုရင်ကုန်သွယ်ရေးဒုတိယဝန်ကြီးဒေါက်တာပွင့်စန်းတို့နှစ်ဦးမနေ့ကလည်းမှရေးထိုးခဲ့ကြတာပါဒါဟာနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်နယ်မှုကိစ္စရပ်တွေအတွက်ရှစ်ဆက်ဆွေးနွေးပူးပေါင်းဆောင်ရွက်နိုင်ဖို့အခင်းကြီးတစ်ခုကိုဖန်တီးတာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးအထူးကူစလေရုံးကထုတ်ပြန်ပါတယ်မြန်မာနိုင်ငံနဲ့ညီညွတ်ပြီးတော့တရားဝါပြောတဲ့အနာဂတ်အတွက်ပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီအားပေးဖို့ဖြစ်တယ်လို့တာမကြီးမရင်တပ်စ်ကပြောခဲ့ပါတယ်စီဘွားရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ကုန်သွယ်ရေးကိစ္စတွေဟာအပြန်အလှန်ဆက်ဆက်အားဖြစ်စေတယ်လို့ပဲကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်နယ်မှုတွေအခြေခံပါစေဖို့ဆိုရင်နိုင်ငံတော်နဲ့ပုဂ္ဂလိကလုပ်ငန်းအဖွဲ့အစည်းတွေအားကောင်းခိုင်ခံ့မှုပွင့်လင်းမြင်သာမှုရှိဖို့နဲ့တရားဥပဒေစိုးမိုးမှုတွေအားကောင်းဖို့လိုအပ်မယ်လို့တမတ်ကြီးမရင်တက်စ်ကပြောပါတယ်အခုဒီသဘောတူညီချက်ဟာဆိုရင်မြန်မာလူထုကိုအကျိုးဖြစ်ထွန်းစေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအပါအဝင်ပြည်ပြင်ပြောင်းလဲရေးတွေကိုအထောက်ပံ့ဖြစ်စေမဲ့လုပ်ငန်းအစီအမံတွေနိုင်ငံခြားမှာညှိနှိုင်းဆောင်ရွက်နိုင်ဖို့အခင်းအကျင်းဖြစ်တယ်လို့သိရပါတယ်ဘဟုဖွံ့ဖြိုးရေးအဖွဲ့ညွှန်ကြားမှုဥအောင်သူငင်းကတော့ဒီသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ယင်းနှိမ့်ညွန့်နယ်မှုတွေလုံနိုင်ဖို့ဝန်ကျင်တစ်ခုကိုပြင်ဆင်ဖန်တီးဖို့အတွက်ရှိပြီးဆောင်ရွက်ချက်ဖြစ်တယ်လို့ပြောပါတယ်
။ဟုတ်ကဲ့အခုထိုးလိုက်တဲ့စာချုပ်ကကျွန်တော်သိရသလောက်ပေါ့နော်။ဒီ Trade and Investment Framework Agreement မှာဒီကျွန်တော်တို့ကုန်သွယ်မှုနဲ့နောက်တစ်ခါယင်းနှိမ့်ညွန့်နယ်မှုအခြေခံမူပေါင်းသဘောတူညီချက်ပေါ့။ဆိုတော့သိရသလောက်ကတော့ဒီသဘောတူညီချက်ကဟိုရေပူရသဘောမျိုးတော့ဆက်ပါတယ်။နိုင်ငံဒီကုန်သွယ်မှုတွေတိုးလုံသွားမယ်ယင်းနှိမ့်ညွန့်နယ်မှုတွေတိုးလုံသွားမယ်ဆိုတဲ့အနေအထားပါဆိုတော့အဲ့တော့ဟိုတခုကောင်းတာကတော့ကျွန်တော်တို့တခြားနေရာတွေကလည်းလေ့လာရသလောက်ပေါ့နော်ဆိုတော့သူတို့အမေရိကန်ကလှုပ်ချင်တာကမြန်မာပြည်မှာဒီယင်းနှိမ့်ညွန့်နယ်မှုတွေအခုချိန်မှာပြုံအောဝင်လာတဲ့ဆိုင်ကျွန်တော်တို့ရဲ့လက်ရှိအခုစီးပွားရေးဝန်ကျင်တခုလုံးပေါ့ဗျာအဲ့ဒါကိုလှုပ်လို့ဂိုင်လို့ရလာအောင်ကူညီမဲ့သဘောမျိုးတွေရှိပါတယ်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တယ်အခြေအနေတွေကောင်းလာမယ်ထင်တယ်အထူးသဖြင့်ပြောမယ်ဆိုရင်ဗန်လုပ်ငန်းကိစ္စတွေပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာဖြစ်နေတဲ့ဒီယင်းနှိမ့်ညွန့်မှုမှာဘာခေါ်မလဲကအခြေခံအဆောက်အအုံဘာညာစလို့ပေါ့ဆိုတော့ဒါတွေအတွက်တော့ကောင်းတယ်ထင်ပါလားခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီပြင်ဆင်မှုလုပ်ငန်းသဘောဆိုတော့ချိန်ကာလကဘယ်လောက်ထိယူနိုင်လဲဗျဒီဆိုလိုတာကဒီအမေရိကန်ယင်းနှိမ့်ညွန့်မှုတွေကလည်းမြန်မာနိုင်ငံထဲကိုဝင်ဖို့အတွက်တာဆူနေကြတာဆိုတော့
ဆိုတော့ရေပူရတော့ကျွန်တော်ထင်တယ်အချိန်ယူရလိုက်အောင်ပဲခင်ဗျာဆိုတော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီတချို့ဒီအဟန့်အတားတွေလည်းရှိသေးတယ်ပေါ့နော်အထူးသဖြင့်မြန်မာပြည်မှာတချို့အရင်ကဒီစီဝါရေးလုပ်ဖို့ကန့်သတ်ထားတဲ့ဒီ chronic လို့ခေါ်တဲ့ပုံကိုယ်တွေရှိတယ်ဆိုတော့ဒါတွေတော့ဖြုတ်တယ်တော့မကြားသေးပါဘူးဆိုတော့နောက်တစ်ခုကကြတော့ကြံတဲ့ဒီ sanction ဆိုတဲ့ကန့်သတ်မှုတွေလည်းတချို့ရှိသေးပါသေးတယ်ဆိုတော့အဲ့ဒီအနေအထားမှာကြတော့ကျွန်တော်ထင်တယ်အချိန်တော့ယူအောင်မယ်ဒါတွေလည်းဆက်ဆွေးနွေးပြီးတော့ဟိုတဖြည်းဖြည်းသွားမယ်သဘောမျိုးရှိတယ်ထင်ပါတယ်
ကောင်းသူကြီးအဲ့တော့ဒီသဘောတူညီချက်ကဒီမြန်မာနိုင်ငံအတွက်ကောဘယ်လိုအကျိုးဖြစ်နိုင်မလို့ယူဆလဲဘယ်လိုမျှော်လင့်ရအောင်
ဆိုတော့ကျွန်တော်ထင်တယ်ပေါ့လေဆိုတော့ American ကနေပြီးတော့တချို့အခုလက်ရှိမြန်မာပြည်မှာလုပ်နေတာကဒီ oil and gas sector မှာတော့တချို့ကုမ္ပဏီတွေရှိပါတယ်ဆိုတော့နောက်ထပ်တချို့ဟိုကုမ္ပဏီတွေသွားဖို့ပြင်ဆင်နေတာလည်းရှိပါတယ်အထူးသဖြင့်တော့ GE တို့ပါလို့ဆိုလို့ရှိရင်ဒီတချို့ကိစ္စတွေမှာလုပ်နေတာတွေကြားပါတယ်ဆိုတော့ဒါပေမဲ့ဟိုတချို့ကျွန်တော်တို့စီးပွားရေးဝန်ကျင်ကပြင်ရလဲဦးမယ်လို့ထင်ပါတယ်အထူးသဖြင့်တော့ဗန်လုပ်ငန်းတွေပါတယ်နောက်တစ်ခုကအာမခံလုပ်ငန်းပေါ့နော်ဆိုတော့အဲ့တော့ကျွန်တော်ထင်တယ်ဒီပြောမယ်ဆိုရင်စီးပွားရေးစနစ်မှာဒီဗန်တို့ငွေကြေးတို့ဆိုရင်အမေရိကန်မပိုင်ရင်တော့မဖြစ်ဘူးခင်ဗျနောက်တစ်ခုကကျွန်တော်တို့ဒီယင်းနှိမ့်ညွန့်နှံမှုအပိုင်းမှာလည်းအမေရိကန်ကုမ္ပဏီတွေပါလာမှပဲဒီဒေတာတွင်းကုမ္ပဏီတွေကလည်းပို့ပြီးတော့ဟိုယုံကြည်အားထားမှုရှိတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်ထင်တာဒီလိုကိစ္စတွေအရေးကြီးတယ်ထင်ပါတယ်
အခုချုပ်ဆိုတဲ့သဘောတူညီချက်အောက်မှာအလုသမားခွင့်ရေးကိစ္စရပ်တွေကိုမြှင့်တင်ပြီးဖို့အမေရိကန်တာဝန်ရှိသူတွေအနေနဲ့ဒီမြန်မာအစိုးရဘက်နဲ့ညှိနှိုင်းဆောင်ရွက်သွားမယ်ဆိုတဲ့အချက်လည်းပါပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့မှုတွေကိုရှော့ပေါက်ပြီးလာတဲ့2012ခုနှစ်ကလေးကဆိုရင်မြန်မာနဲ့အမေရိကန်ကုန်သွယ်ရေးဟာအရင်ကထက်ပိုပြီးတော့တိုးလာပါတယ်2013ခုနှစ်ဒီပထမ3လပတ်အတွင်းမှာပဲအမေရိကန်မြန်မာနှစ်ဖက်ကုန်သွယ်ရေးဟာဒေါ်လာ90အထိရှိတယ်လို့အမေရိကန်ကုန်သွယ်ရေးအထူးကူစလေယုံထုတ်ပြန်ချက်မှာပါရှိပါတယ်မြန်မာနိုင်ငံအနေနဲ့ကဒီပြီးခဲ့တဲ့2012ခုနှစ်အတွင်းမှာနိုင်ငံတကာနဲ့ကုန်သွယ်ရေးပမာဏဟာဒေါ်လာဘီလီယံ20အကြမ်းမြင့်ရှိမယ်ဆိုပြီးတော့အမေရိကန်ကုန်သွယ်ရေးအထူးကူစလေယုံထုတ်ပြန်ချက်မှာပါရှိပါတယ်အခုဒီသဘောတူညီချက်ဟာသမ္မတဦးသိန်းစိန်ရဲ့အမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်ခီးစဉ်တွင်ဖြစ်ထွန်းမှုတစ်ခုပါသမ္မတဦးသိန်းစိန်ဟာမနေ့ကမနေ့ပိုင်းကတော့အမေရိကန်ကွန်ဂရက်ကိုသွားပြီးတော့အထက်လွှတ်တော်တွေကပါတီနှစ်ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့အထက်လွှတ်တော်အမတ် Harry Reid အထက်လွှတ်တော်အမတ် Mitch McConnell တို့အပြင်အထက်လွှတ်တော်အမတ် Ben Cardin အထက်လွှတ်တော်အမတ် Kelly Ayotte နဲ့ အထက်လွှတ်တော်မှဂျွန်မက်ကိန်းတို့နဲ့အတူတွေ့ဆုံခဲ့ပါတယ်။အဲဒီနောက်မနေ့နေ့လယ်ပိုင်းမှာတော့ဝါရှင်တန်ဒီစီကနေပြီးတော့ပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ။